ထည်ချုပ်လုပ်ငန်းတွေမှာပြပအမှားတွေရပ်တန့်နေရကြောင်းအထည်ချုပ်စက်ရုံတွေမှာလုံသားလျှော့ချနေတဲ့အကြောင်းတွေတင်ဆက်ပါမယ်။အလုပ်သမား 9,000 လောက်ရှိတဲ့အီယာဝတီတိုင်းပသိမ်မြို့ကမြန်မာနေတင်းအထည်ချုပ်ဟာသူ့ရဲ့ဝန်ထမ်းထောက်ဝကျော်ကိုလျှော့ချလိုက်ပါတယ်။အထည်ချုပ်လုပ်ငန်းအများစုဟာတလားကျော်လောက်ကုန်ရက်အလုံလောက်မရတာပြပအမှားတွေရပ်တန့်နေရကြောင်းစက်ရုံလုံသားတွေလျှော့ချတာစက်ရုံပိတ်သိမ်းတာတွေတဖြည်းဖြည်းလှုပ်လာနေပါတယ်။အလုပ်သမားတွေကိုဥပဒေတိုင်းနင့်နာချီပေးပြီးပိတ်လိုက်တဲ့စက်ရုံကရန်ကုန်နဲ့မန္တလေးမှာ15ရုံ၊ပသိမ်မှာ3ရုံရှိပါတယ်။ဒါပေမဲ့ဥပဒေနဲ့အညီမလုပ်ဘဲပိတ်သိမ်းလိုက်တဲ့စက်ရုံတွေလည်းရှိနေပါတယ်
။အဒီကောင်ကလည်းဒီချိန်မှာပေါ့နော်။ကုန်ကျန်းနေကြတယ်မှာလည်းကုန်ကျန်းနေပြီးတော့နောက်ဦးလာတာမှလည်းဆက်ဆွဲနေရှိနေတယ်ပေါ့။အဲ့ဒါကြောင့်လည်းဒီလူငါးဆက်ဆက်လာတော့ဒါကြောင့်ဖြစ်နေတယ်။ဒါပေမဲ့ဟောဒီပေါ်မှာကျွန်တော်တို့ကဆိုးရမယ်ဒီလိုခူးစားတင်းဆိုတော့ကျွန်တော်ကမဖြစ်ပါဘူး။
မြန်မာနိုင်ငံစက်မှုလက်မှုနဲ့ဝန်ဆောင်မှုလုပ်ငန်းပေါင်းစုံအလုပ်သမားတမကများအဖွဲ့ချုပ်ရဲ့အထွေထွေအတွင်းရမှုဥတ္တနှင်းအောင်ပြောသွားတာဖြစ်ပါတယ်။မတ်လ25ရက်နေပြည်တော်မှာလုပ်တဲ့အလုပ်ရှင်အလုပ်သမားအစိုးရသုံးပွင့်ဆိုင်မှာအလုပ်သမားလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနပြည်အောင်စုဝန်ကြီးဦးသိန်းစွေကဒီအခက်အခဲတွေအတွက်အစိုးရရမုံငွေကိုတုံ့ဆွဲသွားဖို့ရှိရလို့ပြောပါတယ်။အလုပ်ရှင်တွေဘက်ကတော့အခုဖြစ်နေတဲ့ပြဿနာကိုအစိုးရကထိထိရောက်ရောက်ဖြေရှင်းပေးဖို့လိုလားနေပါတယ်
။ဘယ်လိုပေါ့အခုချုပ်ပြီးတဲ့ဟာကနိုင်ငံတကာအော်ဒါကမတင်လို့မရတော့ရက်သွားပြီ။ကိုယ်တော်မှာပဲထားပါဆိုတော့အတော်ဘယ်လိုဆက်သွားမလဲ။ပုံကြမ်းမရှိဘူးဆက်ပုံကြမ်းမရရအောင်ကျွန်တော်လုပ်ပြီးရောက်ပြီ။အခုချုပ်ပြီးတဲ့အခါကျတော့တင်လို့မရဗျာ။အခုဥရောပပို့ပဲအပါစားတွေကုန်ပြတ်ခိုင်းပြီးကုန်တင်လာမှအကုန်တန်းစီပြီးတော့ဒီမှာပို့လို့မရဘူးတမောမှာဘယ်လိုဆက်သွားမလဲ။အဲ့ဒါကြောင့်မို့အချိန်လေးအမှန်လေးကိုတော့နိုင်ငံတော်အနေနဲ့လုပ်ပေးပြစ်ပြီးလို့တော့ကျွန်တော်မြင်ပါတယ်
။ရွှေလင်းမဆက်မှုဆောင်ဥက္ကဋ္ဌဦးဝေးတောင်ပြောသွားတာဖြစ်ပါတယ်။အခုလိုကိုရိုနာဗိုင်းရပ်စ် COVID-19 တိုက်ရောက်မှုကြောင့်ကုန်ကျန်းတွေပြတ်ပြပအမှားတွေမရှိတော့လောက်ဖြစ်နေချိန်မှာအလုပ်သမားတွေလောက်ခလာတာအပြည့်နဲ့အိမ်နေထိုင်ခွင့်ရဖို့အလုပ်သမားတမကတွေကညှိနှိုင်းနေပါတယ်။အလုပ်ရှင်တွေဘက်ကတော့လစာမပေးရတဲ့အလုပ်နားခွင့်ကိုပို့လိုလားနေပြီးဒီအပေါ်မှာသဘောတူညီမှုတော့မရကြသေးပါဘူး။ကျွန်တော်ဇော်ထက်ရန်ကုန်မြို့ကနေပေးပို့ထားတာဖြစ်ပါတယ်။